ဘင်္ဂလားဒေ့ရှ်နောက်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေကအစီအစဉ်ဆွဲဆောင်ရွက်နေကြပေမဲ့နှစ်ဖက်သဘောတူညီချက်အစီအစဉ်အရပြန်လည်ဝင်ရောက်သူတွေဒီကနေ့အထိမရှိသေးပါဘူး။ဒါပေမဲ့ကိုယ့်အစီအစဉ်နဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်လာကြတဲ့ဒုက္ခသည်အရေးအတွက်ကတော့400ကျော်ရှိလာပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေနဲ့ပတ်သက်လို့စုစုကမေးမြန်းတင်ပြသတင်းပေးပို့ထားပါတယ်ရှင်။
နေရပြန်မှုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်12,000ကျော်တွေက12,000ကျော်ကိုစီစစ်ခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံယာယီဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီထဲက3,000ကျော်ကိုတော့နှစ်ဖက်အစီအစဉ်နဲ့လက်ခံရေးဆောင်ရွက်ဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပေးပို့ထားတယ်လို့လည်းနိုင်ငံယာယီဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့စီစစ်တဲ့နေရာမှာဘဏ္ဍာဦးကငင်းပယ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်တာမျိုးမရှိပါဘူး။နေရပြန်သူတွေကိုစစ်စစ်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မြို့လဝဲလက်ခံရေးစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုစွန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
။တုတ်လိုက်ခွဲဖြစ်တယ်ကျွန်တော်တို့ခွဲဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ဒီမှာအမှန်တကယ်နေထိုင်ခဲ့ဘူးဆိုဟုတ်မဟုတ်ကျွန်တော်တို့ရှိတာပေါ့နော်။ဒီကြေးဘက်ကတော့သူတို့အပြစ်မှုဆိုင်ရာတစုံတရာညှိစိုးမှုရှိမရှိပေါ့နော်။အဲ့ဒါနဲ့ဖြစ်တယ်ပေါ့။အဲ့ဒီကုကျွန်တော်တို့ပေါင်းပြီးတော့မှစစ်စစ်ပြီးတဲ့အချက်တွေပေါ့သူတို့ဝင်လာရင်ရဖွဲ့ရည်တွေကပြန်ပြီးတော့မှချက်ထုတ်ပြီးတော့မှဒါကိုခွင့်ပြုပါဆိုတော့မှကြီးကြီးကြီးပေါ့နော်အဲ့ဒါအစ်စ်ပေးထားတာရှိပါတယ်ခင်ဗျာကျွန်တော်တို့400ကျော်တော့ယူရေးရှာရေးအစီအစဉ်နဲ့မိမိဆန္ဒသဘောတည်းလောက်ဒါကျွန်တော်တို့ကြီးကြီးကြီးမဟုတ်ဘဲနဲ့သူတို့ပြန်ဝင်လာတဲ့အဖွဲ့တွေပေါ့နော
်ဒုက္ခတွေပြန်လဲလက်ခံရင်းနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအရှာအပြန်အလှန်စီရင်ပေးဖို့လာရရှိနေပေမဲ့လည်းနှစ်ဖက်အစိုးရပူးတဲ့အစီအစဉ်ကပြန်ဝင်လာတဲ့ဒုက္ခတွေတော့အခုထိမရှိသေးပါဘူးဒါပေမဲ့ကိုယ့်စီစဉ်တဲ့ကိုပြန်ဝင်လာတဲ့ဒုက္ခတွေကိုမြန်မာဘက်ကတရားစီစစ်ဖို့တောင်မြို့လဝဲနဲ့ငခုရစခန်းတို့မှာလက်ခံနေရချထားပေးနေပါတယ်။ဒါပေမဲ့လည်းပြန်လည်ဝင်ရောက်လာသူအများစုကလုံခြုံရေးအခြေအနေကြောင့်သူတို့တွေရဲ့ဆွေမျိုးနီးစပ်အိမ်မှာသာနေထိုင်ကြတာများတယ်လို့မောင်းနှောက်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
ကြေကြောင်းရခြင်းလေပေါ့။တော့ကြံလေဆိုတော့ပြန်ဝင်လာတဲ့ဟိုဘက်မှာပြန်ပေါ်ရင်စက်မယ်ပြင်မယ်အခြေအနေမျိုးရှိပါဘူး။ငါတို့ဆိုပါလေ။ဒါတော့မရှိပါဘူး။အများလိုက်ပြန်ဝင်လာရင်တော့တို့နေရာချဖို့နေရာမှာပေါ့ဗျာ။တို့အဲ့ဒါတို့ပြန်ဝင်လာတော့ကျွန်တော်လည်းပြန်နေရာချဖို့အနေနဲ့ရှိနေခက်တာပဲ။ဒါတော့တိတ်ခက်စမ်းမရှိပါဘူး။ဒါပေမဲ့ဒီတိုင်းမအေးချမ်းနေကြတာပဲ။ဒီကတို့ဝရှိတဲ့တိုင်းသားတော့ဘာမှစက်တာမရှိပါဘူး။
အစိုးရကပြန်လည်ဝင်ရောက်လာသူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေပြီးသူတို့ကိုယ်တိုင်ကလည်းရှာဖွေစားတောက်နေရလို့ဦးစိုးအောင်ကအခုလိုဆက်ပြောပါတယ်။
ဒီလားတော့ရရတော့ရွာတရားဆိုတော့စိုက်ပျိုးရေးပေါ့လေစိုက်ပျိုးရေးကိုပစောင်းကန်နေမင်းဒီဒါမှကူကတော့လဲဘယ်လိုပြောမလဲအမီနီးစရာနီးစရာပေါ့သူတို့စင်မျိုးတွေနဲ့ပေါင်းလုပ်တာရှိတယ်နော်နေစားလုပ်တာရှိတာပေါ့နော်
ကိုယ်စီစဉ်တဲ့ကိုပြန်ဝင်လာသူတွေကိုမြမအစိုးရကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရင်ပြန်လည်နေရာချထားရုံနဲ့ဖွံ့ဖြိုးရေးစီမံကိန်း UNHRD အစီအစဉ်နဲ့ပြန်လည်လက်ခံပေးနေတာပါတခါနိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုမှုအပေါ်မြန်မာအစိုးရကလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်